တရားဥပဒေစိုးမိုးပြီးနိုင်ငံတွင်းမှာကြမ်းဖက်တိုက်ခိုက်တာတွေအထူးသဖြင့်ရခိုင်ပြည်နယ်မှာအာဆာအဖွဲ့ရဲ့ကျူးလွန်ခဲ့တာတွေကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဖော်ထုတ်ပြီးလိုအပ်တဲ့အကာအကွယ်တွေပြုလုပ်ပေးဖို့ပြောပွဲမဲဆန္ဒနဲ့စွတ်တော်ကိုယ်စားလှယ်ဦးတောင်းဦးတင်သွင်းတဲ့အဆိုကိုဒီနေ့ပြည်သူ့စွတ်တော်မှာကိုယ်စားလှယ်ဆက်ရှိကိုဆွေးနွေးခဲ့ပြီးထောက်ခံသူများရဲ့အတွက်အဆိုကိုအတည်ပြုလိုက်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့လိုအပ်ကြောင်းကိုပြောပွဲမဲဆန္ဒနဲ့ပြည်သူ့စွတ်တော်ကိုယ်စားလှယ်ဦးတောင်းဦးကဒီနေ့စွတ်တော်မှာအခုလိုပြောခဲ့ပါတယ်
ကျွန်တော်ရဲ့ဆိုတာနိုင်ငံတော်ဝန်လုံးအကြမ်းဖက်မှုတိုက်ခိုက်မှုမခံရစေရေးအတွက်အကြောင်းချက်ပါသလိုအထူးအဖြစ်ရခိုင်ပြည်နယ်မှာဆက်မှမဖြစ်ပေါ်စေဖို့ဆိုတဲ့အချက်ပါပါတယ်ကျွန်တော်ရဲ့သဘောထားကတော့နံပါတ်1ထုတ်ပြန်ထားတဲ့အကြမ်းဖက်တိုက်ခိုက်ရေးဥပဒေနဲ့အညီနိုင်ငံတကာအဖွဲ့အစည်းတွေနဲ့အမျိုးသားရေးသတိရှင်ပြီးတော့ပူးပေါင်းတာအာဆာအကြမ်းဖက်အဖွဲ့နဲ့နောက်ွယ်ကကြိုးကန်ကြမ်းများကိုဖော်ထုတ်ရှင်းလင်းဖို့နှစ်ကျသိလိုက်တဲ့အထူးဥပဒေများနဲ့အစ်စ်ပြထမ်းလိုက်တဲ့နိုင်ငံသားများရဲ့လူပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လူပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးဥပဒေတို့ကိုလည်းအကျန်းဖက်မှုမှာပြည်သူလူကိုထိရောက်စွာကာကွယ်ပေးနိုင်အောင်ပြန်လည်သုံးသပ်ဖို့နံပါတ်၃မျိုးသားကာကွယ်ရေးနဲ့လုံခြုံရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပါပြထမ်းချက်များနဲ့အညီအားလုံးပေါင်းစပ်ညှိနှိုင်းအဖြေရှာဆောင်ရွက်ပေးဖို့သဘောထားရှိပါတယ်
။ရခိုင်ပြည်နယ်အတွင်းမှာတည်ငြိမ်အေဂျင့်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ဖို့အမျိုးသားအစည်းအဝေးတရက်အနေနဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းဖို့ဆိုတဲ့သမ္မတရုံးရဲ့ကြေညာချက်မှာနိုင်ငံသားတအူးပါဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတိခါမျိုးပါတီအမတ်တအူးကကန့်ကွက်တဲ့ရည်ကြီးအဆိုကိုအခုလ17ရက်ကသွတ်တော်အမတ်22ဦးပြည်သူ့စုတော်မှာဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအဆိုကိုမဲခွဲဆုံးဖြတ်ခဲ့ပြီးကန့်ကွက်သူများရဲ့အတွက်သွတ်တော်ကအတည်မပြုခဲ့ပါဘူး။ဒီနေ့ဆွေးနွေးခဲ့တဲ့ရခိုင်ကိစ္စကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုရဆိုတဲ့ဦးတောင်အေးရဲ့အဆိုကိုတော့သဘောတူခဲ့သူတွေများခဲ့ပါတယ်။ရှမ်းပြည်နယ်ကလောင်မဲဆန္ဒနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ပြုံးကီဒီနိုင်ကထောက်ခံတဲ့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ရန်သူစုလာလို့ဆိုတော့ကျန်းဖက်မှုတိုက်ချက်မှုပေါ့နော်။ဒီ2014ခုနှစ်ကျန်းဖက်မှုတိုက်ချက်ရေးဥပဒေစိုးပြီးနိုင်ငံတကာနဲ့လည်းပူးပေါင်းပြီးပေါ့။အဲ့ဒီအခြေအနေမှာလည်းပဲပူးပါပါတယ်။ဒီရခိုင်အေးကိစ္စပြီးတဲ့နောက်မှာနိုင်ငံတကာအဖြေအားကိုရင်ဆိုင်ပြရတယ်လေ။ဒီမှာနိုင်ငံကပြည်နေထိုင်ရလည်းပဲအာရုံစိုက်ထားတဲ့နိုင်ငံဖြစ်လာတာပေါ့နော်အဲဒီကဘာ energy နိုင်ငံတွေနဲ့လည်းပဲဒါဆက်ဆံရပါလို့ဒီနိုင်ငံကြီးမူဝါဒနဲ့တော့တန်တမန်ဆက်ဆံရေးနိလန်ကောင်းစီလို့ပြောတယ်ကိုကလည်းစစ်စစ်ချက်ထားဖို့လုပ်တယ်ဥပဒေကြောင်းပေါ်မှာမြင့်မြတ်အောင်အဆောင်ရနိုင်ပါမှဒီတရားဥပဒေစိုးမိုးရေးလည်းခိုင်မာပါမှအဲ့ဒါမှပဲအဆောင်ရမှုကအကျိုးဖြစ်ပေါ်နိုင်တယ်
ပြည်သူ့တို့တော်မှာတင်သွင်းခဲ့တဲ့အဆိုပြုမှာအတိုက်ခံပါတီတွေအပြန်အလှန်တက်ကွက်တာရရှိခဲ့ပေမဲ့ဦးတောင်အေးဒီနေ့တင်သွင်းတဲ့အဆိုကိုသဘောမတူတဲ့သူမရှိတဲ့အတွက်သွတ်တော်ကအတည်ပြုလိုက်ပါတယ်